ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့တနိုင်ငံလုံးအပြစ်အခတ်ရက်စဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကငြိမ်းချမ်းရေးဆွေးနွေးရာမှာခရစ်စမတ်လက်ဆောင်ပေးကြသလိုရယူဖို့ထက်အပြန်အလှန်ပေးဆက်ပြီးပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းခဲ့သလို NCA လက်မှတ်ရေးထိုးရာမှာမပါဝင်တဲ့အကြောင်းကိုလည်းရှင်းလင်းခဲ့ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒေါက်ဆန်းစုကြည်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကကိုယ်စားလှယ်ရယာဒီကနေ့နေပြည်တော်မှာနေကင်း၁၂နာရီခွဲလောက်ကနေ၁နာရီခွဲလောက်အထိတွေ့ဆုံခဲ့ကြတာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာဒေါက်ဆန်းစုကြည်အဓိကပြောဆိုခဲ့တာတွေကိုတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒေါက်ဆန်းစုကြည်ကတော့အဓိကသူအခြေခံပြောတာကတော့ဒီငင်းငင်းဖြစ်စဉ်ဒီအောင်မြင်ဖို့ဆိုလို့ရှိရင်တော့ဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်တစ်ခုပြန်နေပြီးတော့ဟိုတောင်းဝန်ယူဆောင်ရွက်လို့မရဘူး။အားလုံးပူးပေါင်းပါဝင်ဆောင်ရွက်ကြမှာအားလုံးဟိုတောင်းတဲ့သူနဲ့ပေးတဲ့သူရဲ့ဆက်ဆံရေးမျိုးမဟုတ်ပဲနဲ့အကုန်လုံးကတန်းတူညီတူနဲ့ဒါလက်တွေ့ဆောင်ရွက်ကြဖို့ပေါ့လေအထူးအဖြစ်ပြောရတော့ဒီ Christmas ကြိုမှာစကားတခုသူပြောတာကတော့ Christmas မှာက giving gift အဲ့ဆောင်တွေပေးကြတာသူများတို့ကိုကိုကပေးတာပေါ့လေပေးဖို့ပေါ့ဒီအကြောင်းမို့ဒီတိုင်းသားတွေကဒီဆွေးနွေးကြတယ်ပြုကြတယ်ဆိုရင်တောင်းတာပဲစိတ်ဝင်စားတာမျိုးမဟုတ်ပဲပြန်လာပေါ့အလုံးစုပေါင်းပြီးလုပ်ကြဖို့ဆိုတဲ့ဟာ giving gift ကိုသူအားပြောသွားတာက
ဆက်လက်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးရမှာ NLD ပါတီကပါဝင်လက်မှတ်မရေးထိုးရတဲ့အကြောင်းကိုလည်းရှင်းလင်းခဲ့တယ်လို့ပြောပါတယ
်ဒီ NCA ကိုလက်မှတ်ရေးထိုးတဲ့အချိန်လုံးကဒီအခမ်းအနားမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဆက်ရောက်ပြီးတော့အတိအသက်တွေနဲ့လက်မှတ်မရေးထိုးခဲ့တဲ့အကြောင်းရင်းလည်းရှင်းပြပါတယ်ဒီကတော့ဒီလိုမျိုးပေါ့လေလက်မှတ်ရေးထိုးတဲ့သူနဲ့မရေးထိုးသူတွေအကြားမှာပို့ပြီးတော့နားလည်မှုလွဲသွားစေတာမျိုးဖြစ်မှာကိုသူစိုးရိမ်နေရောက်မလို့ဒီလက်မှတ်ရေးထိုးရတဲ့မှာမပါဝင်ခဲ့တဲ့အကြောင်းအဲ့ဒါကိုသူအပြည့်အဝရှင်းပြပါတယ်။ဟောစာစုကြည်ကတော့အခုကြံနေပါလိမ့်လက်မှတ်မရေးထိုးသေးတဲ့လူတွေလည်းပါဝင်လာရေးအတွက်ကိုအားကြီးကြီးဖွင့်ပြီးတော့ဒါကတော့ဆောင်ရွက်သွားမယ်ပေါ့
။တန်းစားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ NLD အစိုးရဖွဲ့ချိန်မှာ NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါဝင်လက်မှတ်ရေးထိုးရေးကိုဆောင်ရွက်ဖို့အတွက်တိုက်တွန်းခဲ့တယ်လို့ဦးခွန်မြင့်ထွန်းကပြောပါတယ်
။ဒုသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တာဝန်ယူတဲ့အချိန်ကျလို့ရှိရင်လက်မှတ်မရေးထိုးရေးပြည်ပြည်ကိုလည်းအိခါရှိပါဝင်နိုင်ရေးအတွက်ကိုဖိတ်ခေါ်ပြီးဖို့အတွက်ကိုလည်းဒါကျွန်တော်တို့ကတော့တင်ပြခဲ့ပါတယ်။သို့တော်လည်းပဲဒီနေ့အချိန်ခါမှာဒီအတွင်းပြောင်းမှုဒီချောမွေးစေရေးအတွက်ပေါ့လေ။ဒီအတွက်လုံးမနေရတာဖြစ်တဲ့အတွက်ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကတော့လက်တလောအဖြစ်တော့လက်မှတ်မရေးထိုးတဲ့သူတွေနဲ့တော့တွေ့ဆုံလို့အဆင်မပြေသေးဘူးပေါ့ဗျာ။အဲအဲ့လိုပြောပါ
ဒီကနေ့ဆွေးနွေးပွဲမှာမကြခင်ကအစိုးရတက်မရော်ကိုစလယ်ရီနဲ့ဆွေးနွေးခဲ့ကြတဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဒီနေ့ဆွေးနွေးပွဲဟာတနအီလောက်သာအချိန်ရတာကြောင့်နောက်ပိုင်းမှာအချိန်ပိုယူပြီးကြကြပြန့်ပြန့်ဆွေးနွေးကြဖို့ကိုလည်းသဘောတူခဲ့ပါတယ်။နောက်တစ်ချိန်တွေ့ဆုံဖို့ကိုတော့ရက်သတ်မှတ်ထားတာမရှိသေးပါဘူး။